ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအကောင်အထည်ဖော်မှုကော်မတီဒီနေ့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းလိုက်တာအဲ့ဒီကော်မတီနဲ့ပတ်သက်ပြီးတော့ဘယ်တော့လုပ်ငန်းတွေစဖို့ရှိပါလဲဆရာတို့ဟိုဘယ်လိုဆောင်ရွက်သွားမယ်ဆိုတာကိုသိလို့ရနိုင်မလားရှင
်ဒီနေ့နေ့ခင်းကျမှအဲ့ဒီမိန့်ကြော်ညာစာထွက်လာတယ်ဆိုတော့ဘယ်တော့အလုပ်စမလဲဆိုတာလည်းပါလိပါဘူးဘယ်လိုလုပ်မယ်ပါလိလုပ်ပိုင်ခွင့်ရှိတယ်ဖြစ်လာတယ်လောက်ပိုင်းခွင့်မှာတော့ဒီကော်မတီထဲမှာပါတဲ့ပုံကိုယ်လေးပေါ့ကော်မတီဥက္ကဋ္ဌအသင့်တော်လို့စီဝေးခေါ်နိုင်တယ်နောက်ကအဲ့မှာလေ့လာသူဖြစ်ပေါ့အဲ့မှာ၉ယောက်ထပ်ထည့်ထားပါတယ်အဲ့ပါတီငယ်လေးကကိုယ်စားလှယ်လေးပေါ့အဲ့မှာသူတို့ကတော့ဝင်ပြီးတော့ဆွေးနွေးခွင့်ပြုနိုင်တယ်ဌာနမဲ့ပေးခွင့်တော့ရှိဘူးပေါ့နောက်ကော်မတီစီဝေးမှာဆုံးဖြတ်ပြရမယ်ကိစ္စတစ်ခုပေါ်တယ်ဆိုရင်တော့ကော်မတီဝင်တွေရဲ့အများအားဌာနနဲ့ပဲဆောင်ရွက်မယ်
ဒီဆရာတို့ကော်မတီအနေနဲ့ကဒီဖွဲ့စည်းပုံလေ့လာသုံးသပ်ရေးပူးပေါင်းကော်မတီကနေပေးပို့လာတဲ့အစီရင်ခံစာအတိုင်းကိုပဲဆရာတို့ကအကောင့်ထဲပေါ်ဆောင်ရွက်သွားမှာလားနောက်တခြားအကြံပြုချက်တွေကိုရောလက်ခံစဉ်းစားဖို့ရောရှိပါသေးလားရှင
်ဟုတ်ကဲ့ဒါတော့ကော်မတီစီဝေးခေါ်မှာပဲကျွန်တော်တို့သိရမယ့်အနေအထားဖြစ်ပါတယ်အဲဒါဒီမှာကဒီပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီဆိုပြီးတော့နာမည်တတ်ထားတာလေအဲ့တော့ပြင်ဆင်နိုင်ရေးအတွက်ကျွန်တော်တို့ကသုံးသပ်ရေးကော်မတီကနေတင်ပြလာတဲ့ဟာကိုပဲမူတည်ပြီးတော့လုပ်ရမှာလားတခြားအကြံပြုချက်တွေကိုရောထည့်သွင်းအသုံးပြုရမှာလားဆိုတာကတော့မသိကွယ်သေးပါဘူး။သို့တော်လည်းဒီနေ့ထွက်လာတဲ့အမိန့်ကြော်ညာစာမှာတော့တခြားပုဂ္ဂိုလ်တွေဌာနဆိုင်ရာတွေအဖွဲ့အစည်းကြီးကအဖွဲ့အစည်းအသီးသီးကအကြံဉာဏ်တွေလည်းရယူနိုင်ပါတယ်ဆိုတာတော့ပါပါတယ
်ဟုတ်ကဲ့ဒီကော်မတီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့တိုင်းရင်းသားကိုယ်စားလှယ်တွေကကန့်ကွက်တယ်ဆိုတာမျိုးလည်းကြားရပါတယ်ရှင
်ကန့်ကွက်တာမဟုတ်ပါဘူးကော်မတီဖွဲ့စည်းမှုကိုထပ်သိုးပေးဖို့ပေါ့ဒီကော်မတီကို31ယောက်နဲ့ပဲဖွဲ့စည်းထားတာဖြစ်တဲ့အခါကျတော့တချို့ပါတီငယ်တွေကပါဝင်နိုင်ခြင်းမရှိဘူးပေါ့ပါတီငယ်တွေကဒီရခိုင်နှုန်းနဲ့ဖြတ်ပြီးတော့ဒီကော်မတီဝင်တွေကိုရွေးချယ်တဲ့အခါကျတော့မပါလာတာတော်တော်လေးများတယ်လေသူတို့ပြန်တိုင်းသားပါတီငယ်လေးတွေပေါ့လွတ်တော်မှာကဥယေ3ဦးအောက်ပါဝင်တဲ့တိုင်းသားပါတီငယ်လေးတွေကပါမလာလို့ဖြစ်နေပါတယ်အဲ့ဒါသူတို့ကဆက်ပြီးတော့တောင်းဆိုတာပေါ့သူတို့ပါဝင်တဲ့ကော်မတီမှာပါဝင်နိုင်ရေးကိုကော်မတီကိုတိုးချဲ့ဖွဲ့စည်းဖို့ပါ
ဒီကော်မတီအဖွဲ့ဝင်32ဦးထဲမှာတက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားကိုယ်စားလှယ်ကြီးပဲ22ဦးပါဝင်နေတော့ဒီကော်မတီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ဗောလေဒါဒီမိုကရေစီမကြဘူးမညီမျှဘူးဆိုပြီးတော့ဝေဖန်တန်တွေလည်းထွက်လာပါတယ်ဟိုဆရာအနေနဲ့ရောဘယ်လိုမြင်ပါလဲရှင့
်ဒီနေရာမှာတော့ဒီမိုကရေစီနီးကျတယ်မကြဘူးဆိုတော့ကဒီရခိုင်နှုံးအလိုက်ယူတဲ့ပုံမှာရဲ့နောက်တစ်ခါဒီကော်မတီဝင်ဥယျာဉ်သတ်မှတ်တဲ့အနေအထားပုံမှာမူတည်လိုက်မယ်လို့ထင်ပါတယ်ဒီမိုကရေစီနီးကျရမယ်ဆိုရင်တော့အများရဆန္ဒကိုယူရမယ်ဆိုတဲ့အခါကျတော့တနည်းအားဖြင့်လူနေစုရဲ့လူလာချက်လူနေစုရဲ့တင်ပြချက်တွေထောက်ခံမှုရနိုင်ဖို့ကတော့အလားအလာနည်းတယ်လို့မြင်ပါတယ
်ဟုတ်ကဲ့အခုကော်မတီအနေနဲ့ကဒီ2008ဖွဲ့စည်းပုံခြေခံဥပဒေလေ့လာသုံးသပ်ပြီးပေါင်းကော်မတီရဲ့အစီရင်ခံစာကိုဘယ်တော့လောက်စပြီးအကောင့်ထည့်ဖော်နိုင်လိမ့်မယ်လို့ဆရာမျှော်လင့်ပါလဲနောက်ဒီဖွဲ့စည်းပုံပြင်ဆင်ရေးရောဆရာဒီ2015မတိုင်ခင်မှာဖြစ်နိုင်မှုအလားအလာဘယ်လိုများမြင်ပါလဲရှင့
်ကျွန်တော်တို့ခုမှဖွဲ့စည်းတယ်ဆိုတဲ့အခါကျတော့ကော်မတီရဲ့အနေအထားကိုသုံးသပ်လို့လည်းမရနိုင်သေးဘူးလေဒီကော်မတီရဲ့လှုပ်ဆောင်ချက်ပေါ်မှာပဲငူတည်လိမ့်မယ်ဒီသူချင်းအမြင်နောက်တစ်ခါကျွန်တော်တို့ရဲ့ပါတီကနေတင်ပြထားတဲ့ပြင်ဆင်လို့တဲ့ချက်တွေပေါ်မှာအရာကျွန်တော်အမြင်ပေါ့လေတချို့ကျတော့ခက်ခဲတဲ့ပြင်ဆင်မှုတွေဖြစ်နိုင်ပါတယ်အဲ့တော့ခက်ခဲတဲ့ပြင်ဆင်မှုတွေအတွက်တော့2015တော့မိဖို့လားလာတော့မရှိဘူးလို့တော့ကျွန်တော်ထင်တာပါပဲအဲဆိုတော့တချို့ဟာတွေကြတော့ပြင်ဖို့လွယ်ကူတဲ့လားလာရှိတယ်လို့တချို့ဟာကြတော့ထိတ်ပိုက်တွေးမှုစိန်ခေါ်မှုလို့နဲ့နောက်ကပုတ်တိုက်မှုတွေအများကြီးကြုံတွေ့ရနိုင်တဲ့အနေအထားတွေတော်တော်များများရှိပါတယ်
ကျေးဇူးတင်ပါတယ်ရှင့
်ဟုတ်ကဲ့ပါ